ကိုစိုးထွန်းရဲ့အခုအစိုးရကရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်မှာကျင်းပမယ်ဆိုပြီးကြေညာလိုက်တာနဲ့ပတ်သက်လို့ရွေးကောက်ပွဲဝင်မဲ့ပါတီတွေကအတော်လေးအခက်အခဲတွေ့နေတယ်ဆိုပြီးကျွန်တော်တို့အတန်နေကြတယ်။အဲ့ဒါကိုစိုးထွန်းတော့ဘာတွေများကြားလဲပြောပါဦးဗျ။
ဟုတ်ကဲ့အဲ့တော့ဒီကအခက်အခဲတွေတော့ဗျာ။ဒါဆွတ်တော်ကိုယ်စားလှယ်တွေကိုရွေးဖို့ပေါ့နော်။ဆွတ်တော်ကိုယ်စားလှယ်တွေကိုဒီကပ်လာပြီးတော့သူတို့ဒီပတ်ပုံပြရမယ့်ဒေသမှာဒီဘန်နာရေးအခက်အခဲတွေအကုန်ပါတီတိုင်းတွေ့ကြုံနေကြတာလေ။ဒီဆွတ်တော်ကိုယ်စားလှယ်ရွေးရမယ့်အခက်အခဲတွေသူတို့အများကြီးရှိနေတယ်။ကျန်တဲ့အခက်အခဲတွေလည်းအများကြီးပေါ့ဗျာ။လောလောဆယ်ပြည်ဦးဆောင်ရွက်ပွင့်လေးနေပြည်သူတွေကိုနိုင်ငံရေးမှာလောလောဆယ်ပေါင်းဝင်ဆောင်ရွက်ပွင့်လေးမရှိဘဲနဲ့ချိန်ထောက်ခံရတာလေ။အဲ့ဒါမျိုးတွေရှိနေပေမဲ့ဒီပါတီတွေကိုတော်များများတော့တော်ရည်ကိုအကြက်တဲပေးလို့ရွေးကောက်ပွဲအခုထောက်ပြန်ကြေညာလိုက်တဲ့ဒီဆွတ်တော်ကိုယ်စားလှယ်နောက်ဆုံးသတ်မှတ်ရတဲ့ဟိုကပြင်ဖို့အတွက်ပြောကြမယ်။ပြီးတော့ကြိုတင်နေတဲ့ဆိုတဲ့ပြောက်တာတွေလည်းဒါမတရားတဲ့အကြောင်းမဖြစ်နိုင်ဘူး။ဒါလည်းမဖြစ်နိုင်ဆိုတဲ့အကြောင်းကိုပြောကြမယ်ဆိုပြီးတော့ဆန်နေတဲ့ပြောင်းနေကြတာပေါ့ဗျ။
ဟုတ်ကဲ့အဲ့တော့ဒီတိုင်းဆိုရင်ရွေးကောက်ပွဲရလကဘယ်လိုထွက်လာမလဲခင်ဗျာ
အရွေးကောက်ပွဲရလကတော့ပုံပြီးထင်ရှားတဲ့ထင်ရှားတာငကိုတွေကလည်းသူတို့အနိုင်ယူဖို့တကူပုံပေါ်ချစီရင်ထားတဲ့ပုံဖြစ်နေတော့အခုဆိုရင်ပို့ပြီးတော့ပြည်သာထင်ရှားလာတာပေါ့ဗျာအခုဒီတက်ကိုင်းပါတီကလောလောဆယ်နဲ့ပြည်ုံလှုပ်ရှားပွဲရနေတယ်ဒီမြန်မာနိုင်ငံတော်ဗန္နာငွေဒီနိုင်ငံတော်ပိုင်းကြည့်တဲ့အုံပြုပြီးတော့သူတို့ပြည်ုံငွေတွေရရှိနေတဲ့အချိန်လေးမှာအခုပါတီတွေကဒီအကန့်အသတ်ခံနေတဲ့တွားနေရလှုပ်ရှားနေရတဲ့နေရာဗန္နာကြီးချက်တဲ့တွေ့တဲ့နေရာဖြစ်နေတော့ဒီသူတို့တက်ကိုင်းပါတီပဲအနိုင်ရမယ့်ပုံစံမျိုးဖြစ်နေတာပေါ့ဗျာ
တချို့ပါတီတွေလည်းကျွန်တော်တို့ကြားသလောက်ဆိုလို့ရှိရင်ဒီအခြေအနေကဘလို့မှတရားမျှတတဲ့ရွေးကောက်ပွဲဖြစ်တော့မှမဟုတ်လို့အဲသူတို့နှုတ်ထွက်လိုက်မယ်ဆိုတဲ့သတင်းတွေကျွန်တော်ကြားနေပါတယ်။ကိုစိုးထွန်းတို့အမြင်ရောလက်ရှိရွေးကောက်ပွဲကိုအတိုက်ခံဒီမိုကရေစီပါတီတွေအနေနဲ့ဝင်သင့်လားမဝင်သင့်လားဘလို့မြင်လဲခင်ဗျာ
။ဟုတ်ကဲ့ဒီပါတီတွေအနေနဲ့ကဒီရွေးကောက်ပွဲမှာသူတို့ဟာဒီကတော့မှာစိတ်ကူရပြီသူတို့ကတန်းကြီးနဲ့ပတ်သက်လို့မျိုးသားပြန်လဲတင်ပြတွေလည်းလုပ်နိုင်တယ်သူတို့ဒီခြေကောင်းတွေလည်းပြင်ဆင်နိုင်တယ်ပြီးတော့ဒီတိုင်းနာပါတီတွေဆိုရင်လည်းသူတို့ရဲ့ဒီနယ်နဲ့တိုင်းပြည်ကြီးမှာရှိတဲ့သူမျိုးစုအချိုးစီးပွားတွေကိုဒီတိုးတက်ကောင်းမွန်အောင်ပေါ်ဆောင်နိုင်လိမ့်မယ်ဆိုယုံကြည်ပြီးသူတို့ကရွေးကောက်ပွဲဝင်တဲ့ပုံမှာကျွန်တော်နားလည်ပေးလို့ရပါတယ်ဒါပေမဲ့ဒီခြေနေမှာဆိုရင်တော့ကျွန်တော်မြင်တာကတော့ပါတီတွေကသူတို့အပေါ်ကတော့တန်းတက်ခံရတယ်ဒီနယ်မှာဆိုလည်းတိုင်းနာပါတီကလည်းဒီအုပ်ချုပ်ရေးအာဏာမှာဒီနာပါဆိုရနေဝန်ရဆုတ်ခတ်တဲ့ပုံစံမျိုးတွေအများကြီးဖြစ်စင်းထားတာရှိတယ်ဥပဒေတွေနဲ့ပြဋ္ဌာန်းထားတာရှိတယ်အဲ့တော့ဒီစီဝိုင်းလုပ်ပိုင်ခွင့်ဆိုလဲဒါခုလိုပုံစံမျိုးနဲ့ဆိုရင်ဒါတော်တော်များများလည်းများများဒီဒီရွေးကောက်ပွဲမှာနိုင်မှာမဟုတ်တော့ဘူးစီဝိုင်းလုပ်ပိုင်ခွင့်တွေလည်းလိုလားလုပ်ပိုင်ခွင့်မရှိဘူးတရားဝင်စုမှုမှုမရှိတဲ့အတွက်ကြောင့်စီဝိုင်းလုပ်ပိုင်ခွင့်တော့ရမှာမဟုတ်တဲ့အတွက်ကြောင့်ဒီတိုင်းနာပါတီတွေရောဒီရွေးကောက်ပွဲပြင်ဝင်တဲ့ပါတီတွေအားဒီရွေးကောက်ပွဲမှာဝင်ရောက်ပြီးရှင်းနိုင်ရင်နိုင်နေရမှာသိကြဘလို့ဒီပါဖြစ်နေတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲကဝင်ဖို့တက်ဖို့ဒါလုံးဝကျွန်တော်မဖြစ်သင့်ဘူးလို့ကျွန်တော်ယူဆတယ်ပြီးတော့ဒီကိုထောင်ပေါ်ပေါ်တဲ့ရွေးကောက်ပွဲနိုင်ရပါတီဖြစ်တဲ့ NLD ပါတီမပါဘဲနဲ့ရွေးကောက်ပွဲလုပ်တဲ့ဟာငကိုတွေကဒီတရားမဲ့အပြတ်အဝန်မရှိတဲ့အတွက်ကြောင့်ဒီ NLD ပါတီရဲ့ဥဆောင်မှုကိုယူပြီးတော့ဒီတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးဟိုပါဝင်စင်းစားခြင်းနဲ့ဒီရွေးကောက်ပွဲကိုလည်းဝင်ရောက်ပါဝင်ရှင်တန်ခြင်းမပြုဘဲနဲ့ NLD ပါတီနဲ့ပူးပေါင်းဆောင်ရည်ပြီးကျွန်တော်တို့ကအားလုံးပါဝင်နိုင်တဲ့တရားမျှတတဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ရေးအတွက်ကိုဝိုင်းဝန်းကြိုးစားနေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဆေးအစိုးရကဒီရွေးကောက်ပွဲကိုဆက်လက်ပြီးမဖြစ်မနေကျင်းပခဲ့မယ်ဆိုရင်ရောမြန်မာပြည်ရဲ့အနာဂတ်နိုင်ငံရေးပုံစံဘယ်လိုဖြစ်လာမယ်ထင်တယ်လဲခင်ဗျာ
ဟုတ်ကဲ့မြန်မာပြည်ရဲ့အနာဂတ်နိုင်ငံရေးပုံစံကတော့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကျွန်တော်တို့တိုင်းပြည်တစ်ခုအောင်မှနေနေရတဲ့ဒီရှစ်ဆက်အာဏာပြင်ဆင်ကြီးကဒီငကိုတိုင်းနဲ့ဘာမှမထူးပဲနဲ့ဒီရဲဘော်ပြောင်းဝတ်တာပဲဖြစ်သွားပြီးတော့တပြည်သူလူတွေကခင်းနေအုပ်ချုပ်ခံရမယ်ကျွန်တော်စီးပွားရေးလုပ်ပိုင်ခွင့်တွေဆိုတာလဲဒါတို့နဲ့ပတ်သက်ရာပတ်သက်ကြောင်းဒီကုမ္ပဏီတွေခွင့်ပြုရေးစင်မျိုးတွေနဲ့ပိုင်ဆိုင်တဲ့ဒီလုပ်ငန်းကြီးတွေပဲအရနေဒီလိုတိုင်းရင်းသားလုပ်ငန်းရှင်တွေလည်းဒါလုံးဝဖွံ့ဖြိုးတိုးတက်လာမှာမဟုတ်ဘူးပြီးတော့ပြည်သူတွေရဲ့ဆင်းရဲမောတင်မှုတွေကလည်းဒါမြင့်မားတဲ့မြင့်မားလာပြီးတော့နောက်ဆုံးပြည်သူတွေကမခံနိုင်ရင်အုံကြမှုတွေနဲ့ပဲကျွန်တော်ရင်ဆိုင်ရရတိုင်းပြည်ရဲ့အနာဂတ်ပြည်ရှင်မှုကလုံးဝအမှားခံနိုင်မှုမရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုစိုးထွန်းရင်ကျေးဇူးပဲဗျာ
။ဟုတ်ကဲ့ဗျာ။